မြန်မာနိုင်ငံမှာမြန်မြန်ဆဆနဲ့ဒုရဲကြီးကြီးမားမားတွေ့ရတဲ့ကြောက်စိမ့်ဟာနာမည်ကသာကြောက်စိမ့်ဖြစ်ပေမဲ့အယောင်မစိမ့်ပဲတခြားအယောင်မျိုးစုံကိုတွေ့နိုင်တယ်လို့ဒီလိုအယောင်အမျိုးမျိုးရှိတဲ့ကြောက်စိမ့်ကိုအလင်းပိတ်တဲ့အနေထားရောအလင်းဖောက်ထွက်လို့နေပါကြီးနေတဲ့အမျိုးအစားရောတွေ့နိုင်ပါတယ်ဒီကြောက်စိမ့်ရဲ့အယောင်အသွေးတွေနဲ့ပတ်သက်ပြီးကြောက်မြတ်ပညာရှင်ဦးတင်ကျော်သန်းကပြောပြပေးမှာပါကဘာမှာတွေ့ရတဲ့အရေးသွေးကောင်းတဲ့ကြောက်စိမ့်အလုံးရဲ့80ရာခိုင်နှုန်းဟာမြန်မာနိုင်ငံကထွက်တာဖြစ်ပါတယ်။ကြောက်စိမ့်လို့ခေါ်တဲ့ jade မှာ nephrite နဲ့ jade တိုက်ဆိုပြီးအမျိုးအစားနှစ်မျိုးခွဲနိုင်ပါတယ်။ကြောက်စိမ့်မှာတန်အောက်ဆိုင်နဲ့ magnesium ပါဝင်မှုအချိုးအစားပေါ်မှာမူတည်ပြီးအယောင်အရင်အနုကွာပါတယ်။တန်တက်ပိုးပြီးကြွယ်ဝလေးလေးအယောင်ရင့်လေးလေးဖြစ်ပါတယ်။အစိမ့်ရဲ့မိခိုးစိမ့်အနီးနဲ့အမဲယောင်ကြောက်စိမ့်တွေအထိတွေ့နိုင်ပါတယ်။ magnesium ကြွယ်ဝပြီးတန်တက်နေပါရင်တော့အယောင်ဖြော့တတ်ပါတယ်အဖြူအစိမ့်ဖြော့ကနေခင်းဖြော့ရောင်ထိရှိတာပါဒီထဲမှာတန်ဖိုးအကြီးဆုံးအဖြစ်သတ်မှတ်ကြတဲ့အယောင်ကမြအစိမ့်ရောင်လို့ဦးတင်ကျော်တန်ကပြောပါတယ
်ကြောက်စိမ့်ရောင်လို့သူကအကောင်းဆုံးရောင် Emerald Green မြစိမ့်ရောင်အကောင်းဆုံးလို့သတ်မှတ်ပါတယ် internationally အများနားလဲတာမျိုးပေါ့တော့မြစိမ့်ရောင်ဆိုတာအစိမ့်အဖြောက်မဟုတ်ဘူးသူကလည်းအပြာနဲ့နဲ့လေးငွေတဲ့အစိမ့်ရောင်အမရအကောင်းဆုံးအရောင်ကြတော့ညှို့တဲ့အခါကျဘလို့ပြောလဲဆိုတာ grass green color လို့သူကသုံးပြန်တယ်တကယ်မျက်ခင်းစင်းရောပေါ့နော်အဲ့တော့အစိမ်းကအစိမ်းအဖြောက်မဟုတ်ဘူးအပြာနဲ့နဲ့ငွေတဲ့အစိမ်းမျိုးဖြစ်ပါတယ်အဲ့ဒါအကောင်းဆုံးလို့သတ်မှတ်ပါတယ်ကြောက်စိမ်းမှာအရောင်အနေနဲ့ပေါ့နော
်အစိမ်းရောင်ရှိတဲ့ကြောက်စိမ်းတပွင့်ဖြစ်ပေမဲ့တန်ဖိုးသတ်မှတ်တဲ့အခါမှာတော့အရောင်တစ်ခုတည်းပေါ်မှာမူတည်မနေဘူးလို့လည်းပြောပါတယ်
ကြောက်စင်းရဲ့တန်မှုကြတော့အယောင်တစ်ခုတည်းပေါ်မှာလည်းဆုံးဖြတ်တာမဟုတ်ပါဘူးကျွန်တော် transparency အလင်းပေါက်မှုအောင်မှာလည်းမူတည်ပြီးဆုံးဖြတ်ပါတယ်ဆိုလိုတာကြောက်စင်းဆိုတာအလင်းပေါက်တဲ့တွန့်တွက်မျိုးမဟုတ်ပါဘူးသူကအလင်းမှုံနဲ့အလင်းပေါက်လို့ညီပါပဲရှိပါတယ်ကြောက်စင်းတစ်ဝင်းကိုမှလူပြောက်ကကြောက်စင်းလာပြတယ်အဲ့ကြောက်စင်းကအလင်းပေါက်နေတယ်တော့ဗရမားညီလာလို့အဲ့ဒါဆိုကြောက်စင်းလုံးဝမဟုတ်တော့ပါဘူးသူကအလင်းမှုံ translucent အစင်လောက်ပဲရှိပါတယ်အလင်းပေါက်လို့ညီပါပဲရှိပါတယ်အလွန်ဆုံး semi transparent အလောက်ကြီးပဲရှိပါတယ်အဲ့တော့သူက semi transparent ဖြစ်မယ် emerald green color ဖြစ်မယ်ဆိုတာအကောင်းဆုံးကြောက်စိမ့် imperial jade ပေါ့နော်ကျွန်တော်ဗမာလိုတော့အရေးကြောင်းလို့ခေါ်ပါတယ်အဲ့လိုသတ်မှတ်ပါတယ
်အစင်ရောမဟုတ်တဲ့ကြောက်စိမ့်ရဲ့တခြားအယောင်တွေကဘာအယောင်တွေပါလဲ
ကြောက်စိမ့်ကသူကခရမ်းရောင်ဖြစ်နိုင်ပါတယ်ခရမ်းရောင်ကသူကဘာလို့ခရမ်းရောင်ဖြစ်တာလဲဆိုရင်တော့သူ့မှာ manganese dot နည်းနည်းပါလို့ရှိရင်ခရမ်းရောင်ဖြစ်ပါတယ်အဲ့ခရမ်းရောင်မှာလည်းဘာကွဲပြားသေးလဲဆိုအပြာနည်းနည်းလေးပူတန်းနဲ့ခရမ်းရောင်ရှိနိုင်တယ်အနီနည်းနည်းပူတန်းနဲ့ခရမ်းရောင်ရှိနိုင်ပါတယ်အဲ့တော့အခုလက်တလုံးမှာတော့အနီတန်းနာနဲ့အပြာတန်းနာဆိုအနီတန်းနာကိုလိုအပ်ပူကြိုက်ပါတယ်เนาะကျွန်တော်ဗမာလူပြောမယ်ဆိုတော့မယန်းရောင်နဲ့ခရမ်းရောင်လို့အဲ့လိုခွဲလို့ရတယ်လို့ဖြစ်ပါလိမ့်မယ်เนาะသူကအများစုကတော့ဘေဒါရောင်ပေါ့အဲ့ဒီဘေဒါရောင်မှာနည်းနည်းပန်းရောင်ဆက်တဲ့ဟာကိုဟိုတန်ဖိုးထားတယ်လို့သတ်မှတ်တယ်လို့သိပါတယ်เนาะအဲ့တော့ဒါကတရောင်ပေါ့เนาะနောက်ပါရှိနိုင်တယ်ဆိုကျွန်တော်တို့ဟိုလိမ္မော်ရောင်လည်းရှိနိုင်ပါတယ်လိမ္မော်ရောင်ကamber jade လို့ခေါ်မှာပေါ့သူကပင်းရောင်ပေါ့နော်သူကတော့ဘာကြောင့်ပင်းရောင်ဖြစ်လဲဆို iron oxide ပါလို့ပင်းရောင်ဖြစ်တယ်လို့သိရပါတယ်အဲ့တော့အဲ့ပင်းရောင်မှာလည်းလူပဲနည်းနည်းလေးပင်းရောင်ဖြော့ဖြော့ရင်းတာအဲ့လိုမျိုးလူအကြိုက်ပေါ်မှုဒီပါတယ်အနီနီးွားပါညာဖြစ်သွားရင်တော့သူကပူတံမှုကြီးပါတယ်အလားတူပဲပင်းရောင်ဖြော့သွားရင်အဝါလောက်ဒီကိုရှိနိုင်ပါတယ်အလားတူပဲကျွန်တော်မီးခိုးရောင်ရှိနိုင်တယ်နော်ပြီးအညိုရောင်ရှိနိုင်တယ်နောက်ဆုံးblack ပေါ့နော် black jade အဲ့လိုအယောင်တီရှိနိုင်ပါတယ်အဲ့တော့ကျွန်တော်တီးတော့ကတော့ black jade ဟာအစိမ့်သိရင်သွားတဲ့အတွက် black color လို့ဖြစ်တာပါအဲ့တော့ black jade ကိုမီးထိုးကြည့်ရင်အစိမ့်အောင်တွေ့ရတယ်但မီးထိုးမကြည့်ပဲဒီတိုင်းကြည့်မယ်ဆိုရင်တော့အ내ရောင်ဖြစ်ပါတယ်အဲ့တော့သူကတော့ခုနပြောတဲ့ chromium dot ကြောက်စိမ့်စိမ့်တာ chromium dot ပါလို့စိမ့်တာ哦 chromium dot အရန်ကျွဲဝသွားရင်လည်းအယောင်ရင့်ပြီးတော့အရန်စိမ့်ပြီးတော့အ내လိုမျိုးဖြစ်သွားတာပါအဲ့တော့ပြောမယ်ဆိုရင်ဒါကြောက်စိမ့်မှာလည်းအယောင်ဆုံးရှိနိုင်တယ်လို့ပြောလို့ရပါတယ်เนาะအစိမ့်ဖြော့เนาะအပြာငွေတယ်မိခိုးငွေမယ်ခုနပြောတဲ့ခရမ်းเนาะအဲ့ဒါမျိုးရှိမယ်ပြီးလိမ္မော်ရောင်ရှိမယ်လိမ္မော်နီရောင်ရှိမယ်နောက်ဆုံးအ내ရှိမယ
်ကြောက်စိမ့်လို့ခေါ်ပေမဲ့အယောင်ဖြူတဲ့ကြောက်စိမ့်မျိုးကိုတွေ့နိုင်တယ်လို့အရင်ကသိပြီးဈေးကွက်ထဲမှာတွေ့ရလိမ့်မရှိပေမဲ့အခုလူကြိုက်များလာနေတဲ့ကြောက်စိမ့်တစ်မျိုးဖြစ်တဲ့အယောင်မရှိတဲ့ကြောက်စိမ့်ကိုလည်းတွေ့နိုင်ပါတယ်
။ဘာယောင်မှမရှိတဲ့ကြောက်စိမ့်လည်းရှိပါသေးတယ်။လွန်ခဲ့တဲ့အနှစ်20လောက်ထိကတော့အဲ့ဘာယောင်မှမရှိတဲ့ကြောက်စိမ့်ဆိုရင်သိပြီးတော့လူကြိုက်မများပါဘူး။တန်ဖိုးလည်းမကြီးပါဘူး။သို့တော့သူကဘ အလင်းပေါက်လူနီပါဖြစ်တယ်ဆိုတော့လေဆွဲဆောင်မှုရှိပါတယ်သူကလေအဲ့တော့အခုကိစ္စကိုလေအဲ့ဒီဟာကိုကြိုက်ပါတယ်သူကICJလို့ခေါ်ပါတယ်ရေခဲတုံးလေးလိုမျိုးပုံမျိုးပေါ့ရေခဲလို့တော့အလင်းအရာမပေါက်ပါဘူးသူကအဲ့ဒါလေးကလေအခုလူချိုက်များပါတယ်သူကတော့အယောင်မရှိဘူးသို့တော့ကန်နောက်နောက်ကလေးပေါ့နော်သူလည်းသူကသူတော့ဆွဲဆောင်မှုရှိပါတယ်ကျွန်တော်အနေနဲ့ပြောတာပေါ့နော်တချို့လည်းကြိုက်ရင်ကြိုက် ဈေးမချီဘူးเนาะအဲ့တော့နောက်တစ်ခုကလည်းတချို့လူတွေကကြောက်စင်းရအဲ့လိုမျိုးအယောင်မရှိတာမျိုးမကြားဘူးမမြင်ဘူးဆိုတော့အဲ့လိုအဲ့ဒါလေးကလည်းဆွဲဆောင်မှုတစ်ချက်ပေါ့နော်အဲ့တော့အခုဆိုရင်ဘလောက်ထိလဲဆိုဆိုပါစို့ကြောက်စင်းရစိမ့်မဆိုတော့လုံးဝဘာကြောင့်မှမရှိတဲ့အလင်းလည်းမပေါက်တဲ့ခန့်နှောက်နှောက်ကြောက်စင်းအဖြူတွေလည်းရှိတယ်အဲ့ဒီအဖြူတွေပါအခုဆိုရင်ရောင်းနေရတယ်နော်ပတိတွေပါလုတ်တယ်ကြောက်စင်းကဖြူစွန့်နေတာကိုယ်တိုင်ကလည်းထူးဆန်းလို့ဖြစ်နေတော့သူကလည်းဆွဲဆောင်မှုတစ်ခုပါပဲနော်ပြောမယ်ဆိုရင်တော့ဒီအလားပါနဲ့ပတ်သက်ရင်တော့ဟိုလှတယ်မလှဘူးဆုံးဖြတ်တယ်ဆိုတာကိုယ့်ရဲ့ခံယူချက်ပေါ်မှာပဲမူတည်တာဟုတ
်ကိုယ့်ရဲ့ခံစားမှုပေါ်မူတည်ပြီးနှစ်သက်ဆွဲလန်းကြတဲ့ကြောက်စင်းရဲ့အယောင်သွေးတွေကိုဟိုးရှိရှိတုန်းကတော့အယောင်ပေါ်မှာမူတည်ပြီးအတိတ်ပဲအမျိုးမျိုးကောက်လို့ရှိကြပါတယ်အပြာရောင်တန်းတဲ့ကြောက်စင်းဟာနတ်ပြည်ကိုကိုစားပြုတယ်လို့အဝါရောင်ကကဘာမြေပြင်းလို့သတ်မှတ်မှုတွေအရက်မျက်နှာအဖြစ်နဲ့အစိမ့်ဆိုအရှိအနီကတောင်းတဲ့အဖြူတွေအမဲတွေကမြောက်ရက်ကိုကိုစားပြုတယ်လို့ရှေးတရုတ်ရိုးရာအယူဆတွေအပြင်ကျောင်းရဲ့ရတနာတွေထဲမှာကြောက်စင်းရဲ့သဘာဝဟာအစမ်းကျယ်ဆုံးလို့ယူဆထားတဲ့အကြောင်းတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံတဲ့ဤပညာကဏ္ဍကိုဒီမှာပဲရနာလိုက်ရစီနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်မယ်နော်